တော်ရရှင်နေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFA တော်ရရှင်တွေပေးပို့လိုက်တဲ့စာနဲ့ရင်ဖွင့်တန်တွေတင်ပြရမယ့်အလှည့်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ရခိုင်ပြည်နယ်ပေါက်တော်မြို့နယ်ဝမ်မကျကြေးရွာကအသက်16နှစ်အရွယ်မောင်ဝင်းထွန်းဆိုသူကိုစစ်သားစုဆောင်ရေးတဲ့ပို့လိုက်ပြီးမိဘတွေအဆက်အသွယ်မရတဲ့အကြောင်းပြောပြထားတာကိုအရင်ဆုံးတင်ပြပါရစေ
ရခိုင်ပြည်နယ်ပေါက်တော်မြို့နယ်ဆင်းခွေရအုပ်စုဝမ်မကျကြေးရွာမှာခင်ဗျာလေးရဲ့ဆယ်လ2015ကသူ့နာမည်ကမောင်ဝင်းထွန်းခင်ဗျာကလေးက16နှစ်ပုံပုံလေးပဲရှိပါလေ။အာရေခဲတယ်မှာလုံနေရတဲ့ခမာသုံးခွန်ရှိခင်ဗျာမြောက်ဦးတိုင်းရင်ကခေါ်တော့လာ။တင်းနဲ့တက်တဲ့အချိန်မှာမင်းတော်မျိုးနဲ့တိုင်းပုံကိုကိုးမှာခင်ဗျာ။တင်းနဲ့ကျောင်းကိုသုံးပေးတဲ့အချိန်မှာကျွန်တော်တို့ထုတ်မပေးနိုင်ဘူးတဲ့သူတို့တိုင်းရင်ကထုတ်ပေးလို့ရှိရင်တော့ကျွန်တော်တို့ထုတ်ပေးမယ်လို့ပြောလိုက်တယ်သူ့အမေကို။တိုင်းရင်ကိုရောက်တော့တဲ့အချိန်မှာသူ့တော်ကိုသိပေးတဲ့ရဲဘော်ရဲ့မိန်းမကသူ့ကိုတယ်မလို့လို့ရဲမလို့လို့ဆဲဆိုပြီးပြန်ထွက်လိုက်တော့သူကကြောက်ရွံ့ပြီးဆဲရုံကိုမဝင်ခဲ့ဘူးခင်ဗျာ။now tere sene kha eri taye chano to me de khamya to me ro tene sene so yele sene so khana law tu be ya si so ro ya khai ma ma chi law ko chin pi mo paw taw bi lo paw lai de saka paw chin ne so le aset twe lo ma pi bu khamya khale de aset twe lo ma ma ya bu
set le bi chaung da myu ma contract de ga a ye twe ma mi de lan ne khin twa lo pyasi ni de chaung data kan tu ga akhu lo pyo so la ba de
chaung chaung da ma akhu taw lo yung ni thana ni di lan ni khin ne bo ga khin ne a kha ma contract pi lai de အစောကကန်ဆိုက်ပြီးတဲ့အခါကျတော့အဲကန်ဆိုက်ကပဲတခါဆက်ကန်ဆိုက်ကပြန်ပြီးတယ်ဆက်ကန်ဆိုက်ကနေတော့မှတခါပြန်လီပါကောင်းတွေကိုတခါထပ်ပြီးတယ်ပြီးတဲ့အခါကျတော့လမ်းတွေကအကုန်ဒီလူတွေကိုတခုမှချပြတာအခုမှမရှိဘူးနောက်ပြီးတော့ချောင်းလာမှဆိုလို့ရှိရင်ရေငန်သေးတွေကိုသူတို့တုံးတယ်တုံးတဲ့အခါကျတော့ရေငန်သေးတွေတုံးတော့လမ်းကမပြီးသေးဘူးအကုန်လမ်းတွေကအကုန်ကျိုးနေပြီပလက်ဖောင်းတွေလုတဲ့အခါမှလည်းပလက်ဖောင်းတွေလည်းအကုန်ကျိုးနေတယ်ချောင်းလာရွာတခုလုံးကိုလမ်းတောက်ချောက်မှာရေငန်တွေလုထားခြင်းမရှိဘူးကားတိဆိုလို့ရှိရင်ဒါကမိုးရွှေဆိုလို့ရှိရင်ရေတွေအကုန်မြုပ်တော့မှာအဲ့လိုမျိုးအနေထားတွေနဲ့အခုဖြစ်နေတာပေါ့လမ်းရဲ့ပေရှည်ကလည်းတဖက်က35ပြီရှိရမယ်ဆိုတာ24ပြီပဲရှိတယ်။လမ်းမှာသွားဖို့ကြတော့လေခီးသွားတွေကကြတော့ကားတွေကကြက်ငင်းရပြီးတော့အဲ့လိုမျိုးတွေသွားနေရတာပေါ့။စီးစီးအောင်လုပ်တဲ့အဆင့်ရှိကိုတစ်ခါမရောက်ခဲ့ဘူး။မရောက်ခဲ့တဲ့ဟိုတပိုင်းကြီးတပိုင်းနဲ့ကိုယ်ဘက်တစ်ချမ်းလည်းမပြီးဘူးဒီဘက်တစ်ချမ်းလည်းမပြီးဘူး။အဲ့လိုမျိုးဖြစ်နေတာပေါ့။ construction လုပ်နေတဲ့လူတွေကလည်းလမ်းပေါ်မှာလည်းအကားကြီးကိုရပ်ထားရပ်ထားတဲ့ခါကျတော့သွားတဲ့လူတွေကလည်းအဆင့်မပြေဘူး။တောက်လို့ဝင်ကြီးရောဒီနေရာတွေကိုဒီတာရောတည်နေပြီလား။ဝင်ကြီးကလည်းဆင်းကြည့်ဖို့လိုရတယ်ဒီကိစ္စတွေကို
။တစ်ဆက်တည်းမှာပဲနမ်မောက်မြို့မှာလည်းအများပိုင်းလမ်းဘေး platform ကိုပုဂ္ဂလိကပိုင်းလိုအသုံးချနေသူတွေကြောင့်ရင်ကျော်ပိတ်တာလမ်းတော်လမ်းလာတွေအခက်ခဲတွေ့နေတာကိုလည်းနမ်မောက်မြို့သားတယောက်ကပြောဆိုလာပါတယ်
။ကျွန်တော်တို့နမ်မောက်မြို့ရဲ့အနေအထားကိုပဲကျွန်တော်ကပြောချင်တာလမ်းက3လမ်းရှိတာ။ဒါလမ်းမှာ2လမ်းရောသွားလို့ရတယ်။ဒါပေမဲ့2လမ်းရောသွားလို့မရအောင်လုပ်ထားတာကပတ်သက်ရှိတဲ့လူတွေကနေပြီးတော့တန်းရဲ့ဒဇယ်မိတ်ကနေပြီးတော့ကြောပြီးတော့ပလက်ဖောင်းခလိုက်တာ။နေရာယူလိုက်တယ်ပေါ့။ချဲ့ယူတာပေါ့ဗျာ။အဲ့နေရာမှာလေးလာနေညတော့ညရှားစားနေတယ်မြင်းလဲသမားတွေရက်လို့မရဘူး။လမ်းတွေကတော်တော်လေးကိုကျင်းနေတာတော့လာတဲ့ကားတွေရှိတယ်သုံးမင်းတွေရှိတယ်ဆိုင်ကယ်တွေရှိတယ်လမ်းတွေကတအားကျင်းတယ်ကျင်းတော့ကျွန်တော်ပြည်သူတွေသွားလာတာအင်မတန်မှကိုကျင်းကြတယ်မြို့မစီပင်စည်းအဒီနာတော့ဆိုလို့ရှိရင်ကားတွေကရှုပ်သုံးမင်းတွေကရှုပ်ဆိုင်ကယ်တွေကရှုပ်ထော်လာကြီးတွေကရှုပ်ပေါ့ကျွန်တော်တို့မြို့မှာဆိုင်ကယ်တိုက်မှုတွေကားနဲ့ဆိုင်ကယ်တွေတိုက်မိတာတွေမျိုးတွေရှိတယ်ပြဿနာတွေအများကြီးပဲဗျအဲ့ဒါလူသေဆုံးမှုတွေရှိတယ်အဲ့လူချင်းတွေသိတယ်ကျွန်တော်ပြောချင်တာ
နောက်ပေးစာတစ်ဆောင်ကတော့ရက်ပုံးနဲ့လောင်းကစားသမားတွေကရဲနဲ့ပေါင်းပြီးလုတ်ကင်စားတောင်းနေတာတွေနှိမ်နှင်းပေးဖို့ RFA ကနေတဆင့်ပေးပို့လိုက်တဲ့စာကို RFA ဝိုင်းတော်သားကိုကြီးကဖတ်ပြပါလိမ့်မယ်
။ပြည်သူကိုယ်စားလှယ်ကြီးများခင်ဗျာကျွန်တော်တို့တိုင်းပြည်မှာရခိုင်အစိုးရအဆက်ဆက်မှာစီမံချက်ဆိုတဲ့အတုံးလုံးနဲ့လုတ်စားလာကြတဲ့အကြောင်းတွေကိုအနည်းငယ်တင်ပြပါရစေ။တက်ဆိုင်ရာအကြီးအကဲရဲ့အမိန့်နဲ့မွေးရဆေးဝါးနဲ့လောင်းကစားလူမိုက်လူဆိုးတွေကိုနှိမ်နှင်းဖို့တုံးလာစီမံချက်လုတ်တယ်ဆိုကြပါစို့။ဒီထဲမှာတိုက်ရိုက်ပါဝင်ပတ်သက်နေတဲ့ရဲနဲ့အာဏာပိုင်တွေကအဲ့ဒီလူဆိုးလူမိုက်တွေကိုကြိုပြီးသတိပေးလိုက်တော့တာပါပဲ။ရက်ွက်ထဲကအရက်ပုံးဆိုင်တွေကအရက်အတုဆိုင်တွေဆိုလို့ရှိရင်လည်းဘလောက်ပဲဖန်ဖန်လုံးဝမပိတ်ဘူး။ဘာကြောင့်လဲဆိုတော့တရားရုံးမှာဒဏ်ငွေက900နေချင်းပြီးဆောင်လိုက်လို့ရှိရင်ပြီးသွားသလိုတရားသူကြီးနဲ့ရဲကိုတိမ့်နဲ့ချီပြီးပေးလိုက်တာနဲ့အားလုံးကအေးအေးဆေးဆေးဖြစ်သွားတော့တာပါပဲ။အခုဆိုလို့ရှိရင်ခစ်စနစ်ကပြောင်းသွားပါပြီ။ဒီမူအကျင့်တွေလုံးဝပပျောက်သွားအောင် NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကြီးတွေအနေနဲ့ဝိုင်းဝန်းနှိမ်နှင်းပေးကြပါလို့ RFA ကတဆင့်တင်ပြလိုက်ရပါတယ်ခင်ဗျာ
။ရှမ်းပြည်နယ်နမ်ဆန်မြို့နယ်ကအခြေခံပညာကျောင်းတွေမှာကျောင်းသားဥယျာဉ်နဲ့ဆရာမလုံလောက်တာတင်ထောက်ကူပစ္စည်းမလုံလောက်တာကိုဒေသခံတယောက်ကအခုလိုပြောဆိုလာပါတယ
်။နမ်ဆန်မြို့ထဲမှာရွာပေါင်း194ရွာရှိတာကိုတိုင်းသားရင်းလူမျိုးနဲ့ရှမ်းလူမျိုးတိုင်းသားရွာတွေမှာရွာတွေကတော့လွယ်ကျလို့နမ်ဟိုင်းလို့ကုံလန်းလို့နောက်တခါမိသေးကုန်းကြီးရွာတို့များပေါ့ရွာပြားပေါ့အဲဒါကျောင်းကနေတော့ဘူလာကန်းစင်ကိုဝိစုံတစုံနဲ့ကျောင်းလုံးစာတွေထုတ်ပေးတယ်ဗျစာသင်ခုလိုတယ်နောက်စာရေးကိရိယာလိုမယ်နောက်တခါ ်ဆင်းရဲနံပါတ်ဝတ်စုံနေပါလေမပြည့်စုံဘူးပေါ့တောင်းလို့ကြောင်းသား100လောက်ရှိတဲ့ကဲမှာဆိုရင်ထက်ဝက်လောက်ကတော့အဲ့လိုပေါ့မရှိဆင်းရဲနံပါတ်လိုက်များလေကကြောင်းသား100လောက်ရှိတဲ့ကြောင်းတွေဆိုဆရာမကတယောက်နှစ်ယောက်လောက်ပဲဆိုတော့မလုံလောက်ဘူးပေါ့အနည်းဆုံး4ယောက်လောက်လိုတဲ့ကြောင်းတွေမှာ3ယောက်လိုတဲ့ကြောင်းတွေမှာ2ယောက်အဲ့လိုမျှပြီးသင်ရတဲ့ဟာကြောင်းတွေလည်းရှိရပါပြောမူလာတဲ့ကြောင်းဒီမှာ900 800လောက်ရှိတယ်ဗျ။အဓိကလူတာကတော့စာတင်ကုန်နဲ့စာရေးကိရိယာပေါ့ဗျာ
။အလားတူသခိုင်းတိုင်းကလေးမြို့နယ်ထဲမှာလည်းရေလမ်းမိုးတဲ့ဒဏ်ခံခဲ့ရတဲ့ယူအာတွေမှာကျောင်းသားလေးတွေအတွက်အခက်အခဲဖြစ်နေတာကိုလည်းဒေသခံတယောက်ကအခုလိုပြောပြလာပါတယ်
။ကလေးမြို့နယ်ထဲမှာပါတာဗျာ။ရေမြုပ်ကြီးရွာတွေပေါ့ဗျာ။နားဆောင်ပူတို့မော်လိုက်ကလေးတို့ရေလဲဦးပေါက်ခုံနောက်ကံပလဲနားဆောင်ပူတို့မော်လိုက်ကလေးတို့အဲ့ဒါတွေကတော့တရွာလုံးပြစ်ပြီးတော့မှအေးရွှေ့ထားရရောညကျောင်းကြီးဆောက်ပေးထားပြီညခုတော့စာပင်ကျောင်းကြီးမှာပြန်ပြီးပြန်ကြလို့ရသွားပြီဟိုအလှူရှင်နေနဲ့ပေါ့လေကျောင်းအပြစ်ကြီးဆောက်ပေးထားတယ်ဆရာမကြီးအပိုင်းကတော့တချို့နေရာတွေမှာတော့ပြည်စုံပါတယ်တချို့နေရာတွေဆက်တော့လည်းဆရာမအပြည့်စုံမရှိဘူးအဲဒီစရာမကြီးကလည်းအကုန်စာအုပ်ကြီးကလည်းပြည်စုံအောင်မရဘူးညတင်တော့ကူပစ္စည်းမှန်တယ်များစာအုပ်စရာမှန်တယ်များအားလုံးလိုအပ်နေတယ
်နောက်စာတစ်စောင်ကတော့အေယာဝီတိုင်းပုဂလိမြို့နယ်ကလေယာမြေပြဿနာအကြောင်းပေးပို့လိုက်တဲ့စာပါဒါကိုတော့ RFI ဝိုင်းတော်သားကိုခင်မောင်စိုးမင်းဖတ်ပြပါလိမ့်မယ်ခင်ဗျာ
ကျွန်တော်ကအေယာဝတီတိုင်းဘိုကလေးမြို့နယ်တာပေါင်းကျေးရွာအိုစုဂျက်ချောင်းကျေးရွာကလက်သမားတစ်ယောက်ပါ34နှစ်တိုင်လောက်ကင်စားတော့ခဲ့တဲ့ကျွန်တော်ပိုင်လယ်မြေကိုတာပေါင်းကျေးရွာအုပ်ချုပ်ရေးမှူးကမြို့နယ်အာဏာပိုင်တွေနဲ့ပူးပေါင်းပြီးတမဝါယမပိုင်မြေအဖြစ်အာမသိမ်းယူဖို့ကြံစည်နေပါတယ်သူတို့ကအဲ့ဒီလိုလာသိမ်းဖို့ကြိုးစားတဲ့အတွက်ကျွန်တော်ပိုင်လယ်ထဲမှာနှစ်ကြိမ်တိုင်ပြဿနာဖြစ်ပွားခဲ့ပါတယ်ဒါနဲ့ပတ်သက်လို့အမှုဖြစ်ပွားပြီးတရားရုံးကိုရောက်ခဲ့စဉ်ကလည်းတရားသူကြီးကကျွန်တော်ဇနီးကိုဘာမှမပြောရဲမထွက်ဆိုရဲအောင်ချင်းချောက်တာတွေရှိပါတယ်။ဒါကြောင့်ဒီပြဿနာကိုတရားနည်းလမ်းကျဖြေရှင်းပေးဖို့အမေစုနဲ့ ARD တိုင်းဝန်ကြီးချုပ်သိရှိအောင် IFA ကတဆင့်ရင်ဖွင့်လိုက်ရပါတယ်ခင်ဗျာ
။ဒီတစ်ပတ်သောရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပါရစေ။အခုလို့သောရရှင်တွေကြုံတွေ့ရတဲ့ကိုပတ်ဝန်ကျင်ကိုလူအဖွဲ့စည်းကအခြေအနေတွေစာရေးသားပေးဖို့မယ်ဆိုရင် burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးဖို့ရင်အမြန်ဆုံးရောက်ပါတယ်။တော်ရရှင်တွေပေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။